ယနေ့1344ခုနှစ်ရဲ့တန်နှစ်ဆန်းတရနေ့ဖြစ်ပါလေနှစ်ဦးဖြစ်တယ်အဲ့ဒီနှစ်ဆန်းတရနေ့မှာဘုန်းကြီးတို့ရွှေမြင့်ဝန်သာသနာရိပ်သာတို့နေဟောင်းကမိမိတို့ပြုမှားပြောမှားကြံမှားခဲ့တဲ့မကောင်းမှုအကုသိုလ်တရားတွေနှစ်သက်မှာတတိပဌာန်ရေစင်နဲ့မေခင်ရေစင်နဲ့ဆေးကြောဖြစ်ဖို့တွင်ရွှေမင်းဝန်သာသနာရိပ်သာတို့ဝင်ရောက်လာကြတဲ့အာလုံးယောဂီသူတော်စင်တထောင်ကျော်တို့အားယနေ့လောကနေတိမှလာတဲ့တရားရိပ်သာအချမ်းပါသည်ဆိုတဲ့တရားနဲ့ဘုန်းကြီးဓမ္မဒါနတရားအလူပေးဝေမှာဖြစ်ပါတယ်တရားရိပ်တာဆိုတာကတရားရဲ့အရိပ်တီတာဆိုတာကတရားရဲ့အရိပ်တီတာဒါကိုဆိုလိုပါတယ်ရိပ်တာကိုဆိုလိုတာမဟုတ်ပါဘူးတရားအရိပ်တီတာအေးချမ်းပါသည်လောကကြီးထဲမှာအရိပ်တွေအေးချမ်းပါသည်လောကကြီးထဲမှာအရိပ်တွေ၅မျိုးရှိတယ်အရိပ်ဘယ်နှမျိုးရှိတယ်အဲ့ဒီ၅မျိုးကိုလောကနိတိဆရာကဒုက္ခရုခတာသာယဝတ္တရောညာတိမာတာပိတုတရောအာစရိယောရိညောတရောဗုဒ္ဓတအနိကတာဒုက္ခဒုက္ခတာသာယဝတ္တရောညာတိမာတာပိတုတရောတာစရိယောရိညောတရောဗုဒ္ဓတအနိကတာဒုက္ခတာတိပိဣသာယဝအယိတိတာလျင်ဒုက္ခချမ်းသာပါပေ၏တိပိရဲ့အယိတ်ဟာလေချမ်းသာတယ်ဘုန်းကြီးတို့အခုလို့နေပူကျဲကျဲကြီးထဲမှာခရီးဝေးကလာတဲ့ပုဂ္ဂိုလ်ဟာအယိတ်ကောင်းတဲ့တိပိတပင်အောင်မြန်ဝင်လဲရရင်ဘယ်လိုနေသွားလဲတိတ်ကိုအေးချမ်းသွားတယ်ဒါကြောင့်ဒုက္ခတာတိပိဣသာယဝအယိတ်တိလျင်ဒုက္ခချမ်းသာပါပေ၏တရောထိုတိပင်အရေးချမ်းသာသည်ထက်ညာတိမာတာပိတုဆွေမျိုးမိဘတို့ဤစာယာရိပ်သည်ဒုက္ခပို၍ချမ်းသာပါပေ၏အဲ့ဒီတိပင်အရေးချမ်းသာတာထက်မိဘဆွေမျိုးတို့ရဲ့အရေးကပို့ပြီးတော့ချမ်းသာတယ်တဲ့တရောထိုဆွေမျိုးမိဘတို့ဤအရေးချမ်းသာသည်ထက်အာစရိယောဆရာသမားတို့ဤဆာယာအယိတ်တိဒုက္ခပို၍ချမ်းသာပါပေ၏မိဘဆွေမျိုးတွေရဲ့အယိတ်ထက်ဆရာသမားရဲ့မေတ္တာရေးအောက်မှာခိုရတာပို့ပြီးတော့ချမ်းသာလေတဲ့တရောတို့ဆရာသမားဤအယိတ်ချမ်းသာသည်ထက်ရင်းညောအစွန်းရမင်းတို့ဤဆာယာအယိတ်တိဒုက္ခပို၍ချမ်းသာပါပေ၏ဆရာသမားရဲ့အရေးအောက်မှာခိုနေရတာထက်ချမ်းသာတာထက်အစိုးရမင်းတို့ရဲ့အရေးအောက်မှာခိုလုံပြီးတော့နေရတာကပိုပြီးတော့ချမ်းသာလေတရောတော်အစိုးရမင်းတို့ဤအရေးချမ်းသာသည်ထက်ဗုဒ္ဓံတာမြတ်စွာဘုရားဤစာယအရေးဟုဆိုအပ်သောတရားတော်သည်အနိကတာမြန်သောအပြာအပြင်ဒုက္ခချမ်းသာပါပေ၏ဣတိဣသောအဝေါစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တရီတရားအရေးတည်တာလျင်ပို့ပြီးတော့ချမ်းသာတယ်တဲ့အရေး၅မျိုးအဲ့ဒီအရေး၅မျိုးမှာနံပါတ်၁ကဘာလဲဆိုတော့တိပင်းရဲ့အရေးနောက်နံပါတ်၂ကဆွေမျိုးမိဘတို့ရဲ့အရေးနံပါတ်3ကဆရာသမားတို့ရဲ့အရေးနံပါတ်4ကအစိုးရမင်းတို့ရဲ့အရေးနံပါတ်5ကတရားအရေးဘယ်နှပါလဲ5ပါပါအဲဒီ5ပါမှာနံပါတ်1အနေအားဖြင့်နှွေရည်ယခုလိုပူပြင်းလင်းလာတဲ့အချိန်ခါကာလမှာခရီးပင်မလာတဲ့ပုဂ္ဂိုလ်တွေအတွက်အင်မတန်မှအရေးအာဝါသာကောင်းတဲ့သစ်ပင်အောက်ကိုဝင်ရောက်ခိုလုံအနာယူလိုက်တဲ့အခါကိုရောစိတ်ရောမချမ်းသာပေဘူးလားကိုယ်ရောစိတ်ရောချမ်းသာတယ်အဲ့ဒီအရေးအောက်ကမထွက်ချင်တော့အောင်ကိုချမ်းသာနေတယ်သို့တော့အဲ့ဒီအစ်ပင်ရိတ်ကိုခိုးလို့ရခြင်းသည် သစ်ပင်အောက်တွင်နေခိုက်တခဏမှသာချမ်းသာရည်အဲ့ဒီသစ်ပင်အောက်ကခွာလိုက်လို့ရစီရင်ဆင်းရဲနေဆင်းရဲတာပဲအပူတွေပူမြဲပူတာပဲအထက်ကလည်းပူအောက်ကလည်းပူအခုလိုနွေရာဒီပေါ့အခုလာရာဒီဟာကြည့်ပေါ့အထက်ကလည်းပူပြင်းနေအထက်ကပူပြင်းနေအခါကျတော့အောက်ကမြေပြင်ကလည်းပဲပူရင်အပူတွေကဟပ်ပြီးတော့နေတယ်တကောလုံးမျက်နှာတွေရောတကောလုံးအပေါ်ကြော်ရေးရောပူနေတာအဲ့တော့သစ်ပင်အရေးအောက်မှာခလုံးရတဲ့အတွက်ကြောင့်မို့ချမ်းသာတယ်ဒီသစ်ပင်အရေးအောက်မှာခလုံးနေရင်တခဏသာချမ်းသာတယ်ဒီသစ်ပင်အရေးအောက်ကခွာလိုက်လို့ရှိရင်ဆင်းရဲမြင်ဆင်းရဲတာဆွေမျိုးမိဘတို့ရဲ့အရေးကတော့ဖြင့်အဲ့ဒီဆွေမျိုးမိဘတို့ရဲ့အရေးအောက်မှာခလုံးနေရတဲ့ပုဂ္ဂိုလ်ဟာမိဘဆွေမျိုးများရဲ့စီးပွားဥစ္စာအမွေအနှစ်တွေရရှိတဲ့အတွက်ကြောင့်မို့အဲ့ဒီအမွေအနှစ်များနဲ့မိမိရဲ့ဘဝတသက်တမ်းမှာချမ်းချမ်းသာသာနေရတယ်။သစ်ပင်အောက်မှာနေရတာကတခဏချမ်းသာတယ်။သစ်ပင်အောက်မှာဘယ်လောက်ချမ်းသာလဲ။နေခိုက်တခဏလေးသာချမ်းသာတယ်။မိဘဆွေမျိုးတို့ရဲ့အရေးအောက်မှာနေရတာဟာအဲ့ဒီမိဘဆွေမျိုးတို့ရဲ့အမွေအနှစ်လောကီစီးပွားဥစ္စာအမွေအနှစ်တွေကိုရရှိလိုက်တယ်ရရှိလိုက်တဲ့အတွက်ကြောင့်မို့မိမိရဲ့ဘဝတသက်တာချမ်းချမ်းသာသာမနေရပေဘူးလား
။
ဒါကြောင့်မို့မိမိရဲ့ဘဝတသက်တာချမ်းချမ်းသာသာနေရတဲ့အတွေ့အကြုံမို့သစ်ပင်အရေးချမ်းသာတာထင်မိဘဆွေမျိုးတို့ရဲ့အရေးဟာပိုပြီးတော့မချမ်းသာပေဘူးလား သိချမ်းသာတယ်ဘုန်းကြီးတို့ယောဂီများမိဘဆွေမျိုးတို့ရဲ့အရေးအောက်မှာနေရတာချမ်းသာတယ်မိဘရှိနေတဲ့ပုဂ္ဂိုလ်မိဘအရေးအောက်မှာနေရတာသိချမ်းသာတယ်စာရည်လည်းပူစရာလိုသေးရဲ့လား
ပူပါဘူးဗျ
ာနေရည်ဝရည်ကြံ့မာရည်ပူစရာလိုသေးရဲ့လားဘာအတွက်မှပူဇော်မလို့တော့ဘူးမိဘရိတ်အောင်မှနေရတာချမ်းသာတယ်အလုံးမိဘကစီမံပြီးတော့ဆောင်ရွက်သွားတာပဲတကယ်လို့မိဘအရေးကြီးများကွယ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကိုကိုကိုခွန်ကိုအားကိုကိုကိုရက်တည်ပြီးတော့ယုံကံလှုပ်ရှားရတဲ့အတွက်ကြောင့်မို့မဆင်းရဲပေဘူးလားဗျာဒါကြောင့်မိဘရိတ်ဟာတိတ်ကိုချမ်းသာတယ်ဘုန်းကြီးတို့ယောဂီများတစ်ပင်အရေးအောက်မှခိုလုံရတာတခဏချမ်းသာတယ်မိဘရိတ်အောက်မှတဘဝမချမ်းသာပေဘူးလားဒီတော့သစ်ပင်အရေးထက်မိဘအရေးကမပိုပေဘူးလားဗျာ
ပါပါဗျာ
ဆိုလိုက်သစ်ပင်ရိတ်ထက်
သစ်ပင်ရိတ်ထက
်မိဘရိတ်ဟာ
မိဘရ
ိ
တ
်
ဟာ
ပို၍သာ
ပ
ို၍
သာ
မှန်စွာချမ်းသာသည
်
သစ်ပင်ရိတ်ထက
်
မိဘရိတ်ဟာ
မိဘရ
ိ
တ်ဟာ
ပို၍သာ
မှန်စွ
ာချမ်းသာသည်မှန်စွာချမ်းသာသည
်
ဆိုကြည့်ပါသစ
်ပင်ရိတ်ထက်မိဘရိတ်ဟာပို၍သာမှန်စွာချမ်းသာသည်သစ်ပင်ရိတ်ထက်မိဘရိတ်ဟာပို၍သာမှန်စွာချမ်းသာသည
်မိဘဆွေမျိုးတို့ရဲ့အရေးချမ်းသာလုံးလို့ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးတောင်မှတကယ့်အရေးကြုံလာရင်မိဘဆွေမျိုးရိတ်အောင်မှာပဲခိုးတယ်။ကာရဗံမှာပတိနရီကောသလမင်းကြီးဟာဘုရားရှင်ကိုရောင်မြတ်ကြီးပေါ်မှာအင်မတန်ကြည်ညိုတယ်။ဘာကြောင့်ကြည်ညိုတာလဲဆိုတော့အမျိုးအားဖြင့်မြတ်စွာဘုရားကလည်းမင်းမျိုးသူကလည်းမင်းမျိုးအမျိုးအားဖြင့်မတူပြေဘူးလား။မှန်ပါ
ဗျာ
။အမျိုးအားဖြင့်လည်းပဲတူတယ်။အသက်အရွယ်အားဖြင့်လည်းပဲဘုရားရှင်ကိုရောင်မြတ်ကြီးနဲ့တက်တူရွယ်တူဖြစ်တယ်။အနေအရွယ်အပြင်လည်းပဲတူတဲ့အတွက်ကြောင့်မို့ပတိနေရီကောသလမင်းကြီးဟာဘုရားရှင်ကိုရောမြတ်ကြီးအပေါ်မှာကြည်လေကြည်ညိုတယ်ချင်လေချစ်တယ်တလောက်ထိအောင်ဖြစ်တယ်။တတိယရင်မြတ်စွာဘုရားကိုအခုတတိယရင်တတိယတဲ့အချိန်မှာမြတ်စွာဘုရားထံသွားပြီးတော့ရိုသေစွာရှိကိုဥချတာပဲ။မြတ်စွာဘုရားဟောကြားတဲ့တရားနာကြတာပဲ။တတိယတိုင်းတတိယတိုင်းဘုရားကြောင်းတော်သွား။အဲလိုမြတ်စွာဘုရားအပေါ်မှာကြည်လေကြည်ညိုချင်လေချစ်ဆိုတော့ဘုရားရှင်နဲ့ဆွေမျိုးတော်ခြင်းနဲ့ဘုရားနဲ့ဆွေမျိုးတော်ခြင်းနဲ့အတွက်ကြောင့်မို့ဘုရားရှင်ကိုရောင်မြတ်ကြီးရဲ့ဆွေတော်မျိုးတော်တွေကနေပြီးတော့အမျိုးသမီးတယောက်ကိုမိဖုရားမြှောက်မယ်ဆိုပြီးတော့အဲ့ဒီမှာဘုရားရှင်ရဲ့ဆွေတော်မျိုးတော်တွေကနေပြီးတော့သမီးကညာတယောက်ဆက်သဖို့ရအနေအားဖြင့်တောင်းတယ်။တောင်းတဲ့အခါကလည်းကြတော့ဘုရားရှင်ရဲ့အမျိုးတော်များဟာတာကီဝင်မင်းမျိုးများဟာဘယ်သူနဲ့မှဆွေမျိုးမဆက်ဘူးဘယ်သူမျိုးနဲ့မှမရောနှောင်းမိမိတို့မိသားစုမိမိတို့အမျိုးထဲမှာပဲအာလောစုလျာညွပတ်လက်ထထိမ်းမြပေးတဲ့အခြားမျိုးနဲ့မရောမရောတဲ့အခါကလည်းကြတော့ဒီကပတိနေရီကောသလမင်းကြီးကလည်းပဲအဲ့ဒီမှာသမီးကညာဆက်သဖို့တောင်းနေပြီတောင်းနေတဲ့အခါကလည်းကြတော့ပတိနေရီကောသလမင်းကြီးဟာအင်မတန်မှကြီးမားတဲ့စိတ်အင်အားကြီးရှိတယ်ဟိုက ဘုရားရှင်ရဲ့ဆွေတော်မျိုးတော်များဖြစ်တဲ့တာဂိဝင်မင်းမျိုးတွေဟာအင်မတန်မှနေကျင်းတယ်ငငယ်လေးရဲ့နိုင်ငံငယ်လေးရဲ့အဲ့လိုနိုင်ငံငယ်လေးဆိုတော့ဘယ်တော့မှမရှင်းသာဘူးစင်အင်အားနဲ့လည်းမရှင်းသာဘူးမရှင်းသာတဲ့အခါကလည်းကြတော့ငါတို့သမီးကညာတော့တောင်းလာပြီမဆက်သလို့လည်းမရဘူးဆက်သရတော့မယ်ဆက်သတဲ့အခါမှလည်းပဲမိမိတို့ရဲ့သမီးကညာဆက်သလိုက်ရင်လည်းအမျိုးပြတ်တော့မယ်အဲ့တော့ဖြင့်အဲ့ဒီမှာမဟာနာမင်းကြီးနဲ့အောက်မှာမိမိတို့ခိုင်းစင်နေတဲ့ကြုံမပေါ့ကြုံမနဲ့ပေါက်ပြန်ပြီးတော့မှားယွင်းလို့သမီးကညာလေးတပါရတာအဲ့ဒီသမီးကညာလေးကိုကျွန်မကမွေးတဲ့သမီးကညာကိုငါတို့ဆက်မယ်ဆိုပြီးတော့အဲ့ဒီမှာတေချာတင်ကြားပြီးတော့အမျိုးကိုဘယ်တော့မှမဖော်နဲ့မှားကြားလိုက်တယ်တင်ကြားပေးလိုက်တယ်တင်ကြားပေးပြီးတော့အဲ့ဒီမှာကိုသလမင်းကြီးကိုဆက်သလိုက်တယ်ကိုသလမင်းကြီးကလည်းပဲအင်မတန်ကိုမျက်နှိုးလုံးလို့မြတ်စွာဘုရားရှင်ရဲ့ဆွေတော်မျိုးတော်တဲကဖြစ်တယ်ဆိုပြီးတော့တကယ့်ကိုမိဖုရားကြီးအရာမှာထားပြီးမြောက်စားပါတယ်အဲ့လိုမိဖုရားကြီးအရာထပြီးမြောက်စံအင်မတန်မြတ်လို့တော်မူတယ်။နောက်သားတော်လေးတစ်ပါးဖွားမြင်တဲ့အခါကလည်းကြတော့ဝိတ္တရူပံဆိုတဲ့သားတော်လေးအင်မတန်ထက်မြက်တဲ့သားလေး။သားတော်လေးကငငယ်ရွယ်ရွယ်စကားပြောတတ်စသကပိနာကြအချင်းရောက်တဲ့အခါကလည်းကြတော့သားတော်လေးကမေတော်ကြီးကိုအမြဲတမ်းသူ့မေတော်ကိုပြောတယ်မေတော်ဒီဖာကမီးတော်ဘက်ကဆွေတော်မျိုးတော်တွေတော့အလုံးတွေ့ရတယ်သိရတယ်မေတော်ဆွေတော်မျိုးတော်တွေရောမေတော်ဘက်ကဆွေတော်မျိုးတော်တွေကိုလည်းပဲသားတော်တွေ့ခြင်းနဲ့သားတော်ညင်ညင်နေပေါ့ခဏခဏကလေးကပူဇာတယ်ပူဇာတဲ့အခါကလည်းကြတော့ဒီဟာလေးပဲမိမိရဲ့အမျိုးဟာဟိုမှာတာကင်ဝင်မင်းမျိုးဆက်ဆင့်မဟုတ်ဘူးမိမိကကျွန်မကသားတဲ့မွေးတဲ့သမီးဖြစ်နေတယ်မဟာနမင်းကြီးနဲ့ပေါက်ပြားပြီးတော့ကျွန်မကမွေးတဲ့သမီးဖြစ်တဲ့အတွေ့အကြုံမျိုးအမျိုးမဆက်အမျိုးမဆက်တဲ့အတွေ့အကြုံမျိုးဒီသားတော်လေးပြန်ပြီးတော့နိုင်ငံကိုပြန်လွှတ်လိုက်ရရင်သားတော်လေးမျက်နှာငယ်တော့မှာပဲအဲ့ဒီမှာသားတော်လေးမျက်နှာငယ်မှစိုးတဲ့အတွက်ကြောင့်အမျိုးမျိုးအကြောင်းမျိုးမျိုးပြပြီးတော့သားတော်လေးကိုမသွားပြင်အောင်မျိုးမျိုးပြဖြစ်တယ်။ဟိုနိုင်ငံကိုလည်းပြန်ပြီးတော့ပဲလေလူယုံနဲ့တခါသတင်းပို့တယ်။သားတော်လေးဒီလိုလာခြင်းနေတယ်ဆွေတော်မျိုးတော်တွေကိုတွေ့ခြင်းနေတယ်ခဏခဏပူဇာနေတယ်အကြောင်းကိုသတင်းပို့啊။နောက်သားတော်လေးအရွယ်ရောက်လာအရွယ်ရောက်လာတဲ့အခါကလည်းကြတော့မယမကပူဇာ။အဲ့လိုပူဇာတဲ့အခါကလည်းကြတော့အဲ့ဒီမေတော်ဖြစ်တဲ့ပုဂ္ဂိုလ်ကဘလို့မှသူသားတော်လေးကိုတားဆီးလို့မရနိုင်တော့မရနိုင်တော့တဲ့အခါကျတော့မှအဲ့ဒီမှာလူယုံတော်ကိုလွတ်ပြီးတော့သားတော်လေးလာတော့မယ်ကြည့်ပြီးတော့သားတော်လေးဆက်ဆံမှာသားတော်လေးဟာမင်းသွေးစင်စစ်ဖြစ်တဲ့အတွက်ကြောင့်အင်မတန်ထင်မြင်တဲ့သားတော်လေးဖြစ်ပါလေကြည့်တာဆက်ဆံမှာတော့ဆိုပြီးတော့လှမ်းပြီးအကြောင်းကြားထားရအဲ့လိုအကြောင်းကြားထားတဲ့အခါကလည်းကျတော့တာကင်ဝင်မင်းမျိုးကြီးဖြစ်တဲ့ဘုရားရဲ့ဆွေတော်မျိုးတော်များကမိမိတို့တဲ့အသက်ကြီးတဲ့ပုဂ္ဂိုလ်များဆိုရင်ငယ်တဲ့ပုဂ္ဂိုလ်အယုဒ္ဓိပေးရတယ်အဲ့တော့ငယ်တဲ့ပုဂ္ဂိုလ်ကယုတိပေးရတာဖြစ်တော့အခုဒီမှာဝိတ္တရူပမင်းသားလေးဟာသူတို့ရဲ့ဒီမှာကျွန်မကမွေးလာတဲ့သမီးတော်ကမွေးတာဖြစ်တော့အဲ့ဒီမှာအမျိုးအပြင်အင်မတန်နှိမ့်ကြအဲ့တော့ဟိုမှာရှိတဲ့မင်းကြီးမင်းသားတွေဟာငယ်နေတဲ့အခါကျတော့ငယ်ရင်ဝိတ္တရူပမင်းသားကိုအယုတိပေးရတော့မယ်အဲ့တော့ကျွန်မကမွေးတဲ့သားကိုအယုတိမပေးနိုင်မပေးနိုင်တော့အဲ့ဒီကလေးတွေဟိုသမ ्या အကုန်လုံးတောထဲမှာသွားပြီးဖွင့်ထားလိုက်ဝိတ္တရူပမင်းသားတဲ့ငယ်တဲ့ကလေးတွေဟူသည်များနိုင်ငံတော်ရှိတဲ့ကလေးတွေအကုန်လုံးတိုးထဲမှာသွားဖွင့်ထားပြီးတော့သူ့တဲ့ကြီးရဲ့အရွယ်ရှိတဲ့ပုဂ္ဂိုလ်တွေကိုသာတခါတည်းအတွေ့ခံလိုက်တယ်။အဲဒီမှာဝိတ္တရူပမင်းသားဟာဒီကတတ်တောင်းတန်ဘူရုနဲ့ချီပြီးတော့အဲဒီမှာဆွေတော်မျိုးတော်များကိုသွားပြီးတော့တွေ့ပူဇော်ပွဲလှူဒန်းပွဲကတော့ပွဲတွေနဲ့သွားကတော့ပေါ့လေ။အဲလိုကတော့တဲ့အခါကလည်းကြတော့အကုန်လုံးဝိတ္တရူပတဲ့ကြီးတဲ့ပုဂ္ဂိုလ်တွေကြီးတဲ့ချစ်တဲ့အတွက်ကြောင့်အကုန်လုံးကိုဝိတ္တရူပမင်းသားကကတော့ခဲ့ရတယ်။သူ့ကိုကတော့မဲ့ပုဂ္ဂိုလ်တရားမှမရှိဘူး။အဲ့ဒါနဲ့ကတော့အကုန်လုံးဆွေတော်မျိုးတော်တွေလည်းတွေ့ကြရပြီဆိုတော့သူစိတ်ထဲမှာကျဉ်တ်သွားကျဉ်တ်သွားတဲ့အခါကလည်းကြတော့ပြန်မယ်ဆိုပြီးပြန်လာတဲ့အခါမှာသူထိုင်ခဲ့တဲ့နေရာမှာပစ္စည်းတစ်ခုကျန်နေရဲ့ကျန်နေရတဲ့အတွက်ကြောင့်မို့အဲ့ဒီမှာသူ့ရဲ့အနီးအနားမှာရှိတဲ့ငယ်ကြုံကိုသွားပြီးပစ္စည်းကျန်နေတယ်အဲ့ဒီမှာသွားယူကြည့်ဆိုပြီးယူခန့်လိုက်တဲ့အခါကျတော့အဲ့ဒီမင်းသားဝိတ္တရူပမင်းသားထိုင်တဲ့နေရာကိုဟိုကကျွန်မဖြစ်တဲ့ပုဂ္ဂိုလ်တွေကကျွန်မရဲ့သားထိုင်သွားတဲ့နေရာဟဲ့ဆိုပြီးတော့တခါတည်းနွားနှုတ်နဲ့ဆေးပြက်အဲဒီမှာနွားနှုတ်နဲ့ရေဆေးပြက်နေတာကိုပြောဆိုပြီးရေဆေးပြက်နေတာကိုဒီကငယ်ချွန်ဖြစ်တဲ့ပုဂ္ဂိုလ်ကပစ္စည်းကြံနေလို့သွားယူရတဲ့ကမျက်မြင်ကိုယ်တွေ့နားနဲ့ကြားခဲ့ရကြားရတဲ့အခါကျတော့အဲဒီမှာသူ့ရဲ့အရှင်သခင်ဖြစ်တဲ့ဝိတ္တရူပမင်းသားကိုတော်ဦးတင်တဲ့အခါကလာကြတော့အဲဒီမှာဝိတ္တရူပမင်းသားဟာဒင်းတို့သိကြသေးတာပေါ့တနေ့တစ်ချိန်ကြလို့ရှိရင်ဒင်းတို့ရဲ့လေချောင်းသွင်းနဲ့ငါခြေဆေးပြမယ်ဆိုပြီးတော့အဲဒီမှာစိတ်ထဲမှာနာကြီးလာခဲ့စိတ်ထဲနာကြည့်လာပြီးတော့နေပြီးတော့ပြန်ရောက်လာတဲ့အခါကာလကြတော့သူ့ရဲ့မဲတော်ကိုမင်းမြန်တဲ့အခါကာလကြတော့မှမဲတော်ကအမှန်တမ်းအဲ့ဒီကြတော့မှအကုန်လုံးဖွင့်ပြောပြတယ် ဖွင့်ပြောပြတဲ့အခါအဲ့ဒီကျတော့မှနာကြီးစိတ်နဲ့တနေ့တစ်ချိန်ငါမင်းဖြစ်တဲ့နေ့ကြရင်ဘင်းတို့တာကင်ဝင်မင်းမျိုးတွေရဲ့လက်ချောင်းသွင်းနဲ့ငါရေးဆေးမယ်ဆိုပြီးတော့အဲ့ဒီမှာကျင်းဝါပြီးတော့ထားလိုက်တာမင်းကလည်းမင်းသွင်းမင်းကလည်းငယ်ရွယ်သူဆိုတော့ထက်မြက်အဲ့ဒီမှာပသိန္ဓရီကောသလမင်းကြီးနတ်ရွာစံပြီးတဲ့နောက်ဝိတ္တရူပမင်းသားထိနန်းစည်းစိမ်အုပ်ချုပ်ရတဲ့အခါအဲ့ဒီလိုအုပ်ချုပ်ရတဲ့အချိန်မှာတတိယလာတတိယလိုက်တာနဲ့တပြင်းနဲ့တည်းအဲ့ဒီမှာတက်တွေကိုအကုန်လုံးစုပြီးတော့အဲ့ဒီတာကင်ဝင်မင်းမျိုးတွေရဲ့နိုင်ငံတော်ကိုတခါနဲ့သွားမယ်ဆိုပြီးတော့လက်ချောင်းသွင်းနဲ့ခြေဆင်းမယ်ဆိုပြီးခြေတက်သွားတာအဲ့ဒီမှာဘုရားရှင်ကိုယ်တော်မြတ်ကြီးနာနဲ့အာယုံချင်းလို့အကုန်လုံးပြိဋ္ဌာန်တွေကိုတခါနဲ့လက်ပံကိုညံတော်နဲ့ကြိလိုက်တဲ့အခါကလည်းကြတော့သူ့ရဲ့ဆွေတော်မျိုးတော်တွေအားလုံးဒုက္ခရောက်ကြတော့မယ်အရေးကိုမြင်တော်မူတယ်မြင်တော်မူတဲ့အခါကလည်းကြတော့ဘုရားရှင်ကိုရောင်မြတ်ကြီးဟာခရီးကနေပြီးတော့ကြိုးပြီးတော့ဝိတ္တရူပမင်းသားလာမဲ့ခရီးလမ်းအဲ့ဒီခရီးလမ်းမှာကြိုးပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးဟာဒီဘက်ကကောသလတိုင်းပေါ့ဒီဘက်တိုင်းဘက်မှာဆိုရင်ညောင်မင်းကြီးတွေနဲ့အရေးအဝါသတွေကောင်းအရေးအဝါသကောင်းတဲ့ညောင်မင်းကြီးတွေအရေးအဝါသကောင်းတဲ့သစ်ပင်ကြီးတွေရှိတယ်ဒါပေမဲ့အဲ့ဒီသစ်ပင်တွေအောက်ကိုမြတ်စွာဘုရားမထိုင်မိမိတို့ရဲ့ဒီမှာတာကီဝင်မင်းမျိုးတွေရဲ့ပိုင်ဆိုင်တာပြိုင်ဆိုင်ရာဖြစ်တဲ့နေမြေအတွင်းမှာဘာသစ်ပင်မှမရှိဘူးအဲ့ဒီမင်းမျိုးတာကီဝင်မင်းမျိုးတွေရဲ့ပိုင်ဆိုင်တဲ့အဲ့ဒီနေမြေအတွင်းမှာမြတ်စွာဘုရားဟာမိမိပါလာတဲ့နှစ်ထပ်သင်္ကန်းကိုခောက်ပြီးတော့နေပူကြီးထဲမှာမြတ်စွာဘုရားထိုင်ပြီးတော့သတင်းသုံးနေတယ်ထိုင်ပြီးသတင်းသုံးနေတဲ့အခါကာလကြတော့ဒီကဝိတ္တရူပမင်းသားကတက်ကြီးနဲ့ချီပြီးတော့ဒီမှာအဲ့ဒီတာကီဝင်မင်းမျိုးတွေရဲ့လက်ချောင်းသွင်းနဲ့ခြေဆင်းမယ်ဆိုပြီးတော့တက်လာတဲ့အခါကျတော့ဘုရားရှင်ကိုရောင်မြတ်ကြီးဖူးတွေ့ရတယ်။အဲ့ဒီမှာဖူးတွေ့တဲ့အခါကျတော့မှဩမြတ်စွာဘုရားကြွရောက်နေပါလားဆိုပြီးတော့အဲ့ဒီမှာအားလုံးဝိတ္တရုပမင်းသားနဲ့အတူတကွဘုပ္ပစင်သားနေတက်သားနေအားလုံးကမြတ်စွာဘုရားထံသွားပြီးတော့ရှိခိုးဥချကြတယ်။ရှိခိုးဥချတဲ့အခါကျတော့ဝိတ္တရုပမင်းသားကလျှောက်တယ်မြတ်စွာဘုရားဒီနေရာအင်မတန်မှပူပြင်းလာပါလေတဲ့။ဟိုဘက်မှာဆိုရင်တခါနဲ့သစ်ပင်ကြီးတွေအရေးအဝါသအင်မတန်မှကောင်းလာပါတယ်ဗျာတဲ့အဲ့ဒီအရေးအဝါသကောင်းတဲ့သစ်ပင်အောက်မှာတရင်မတုံးမဲနဲ့ဘာကြောင့်ဒီဘက်လွင်တိကောင်ကြီးတွေမှာနေပူကြီးတွေဘာကြောင့်တရင်တုံးရပါတယ်ဗျာလို့လျှောက်တော့အဲ့ဒီမှာဘုရားရှင်ကိုရောင်မြတ်ကြီးကจิตတဝိတ္တရူပါတဲ့သစ်ပင်အရေးတဲ့ဆွေမျိုးရဲ့အရေးကပို့ပြီးအေးချမ်းတယ်လို့မြတ်စွာဘုရားမိန့်ချလိုက်တယ်ဆွေမျိုးတွေရဲ့ပိုင်တဲ့နေမြေထဲမှာမြတ်စွာဘုရားသွားပြီးတော့တရင်တုံးနေတာနေပူခံပြီးတရင်တုံးအဲ့ဒီမှာဝိတ္တရူပမင်းသားချက်ချင်းသတိရလိုက်တယ်။ဩမြတ်စွာဘုရားသူ့ရဲ့ဆွေတော်မျိုးတော်တွေရဲ့ဒုက္ခရောက်မဲ့အရေးမြင်တော်မူလို့ဒီလိုလာပြီးတော့ဆွေမျိုးအရေးကိုခိုးလုံတဲ့သဘောပါလားဆိုပြီးအဲ့ဒီမှာဘုရားကိုရှ िख ုဥချပြီးတော့တက်ကိုပြန်ဆုပ်ဆိုပြီးပြန်ခောက်ဆိုပြီးတော့အဲ့ဒီမှာနေပြီးတော့ပြန်သွားကြ။နေပြီးတော့ပြန်ရောက်သွားပြီးမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလည်းကြွပြန်ကြွသွားကြောင်းတော့နောက်တစ်ချိန်တခါဝိတ္တရူပမင်းသားသတိရပြန်တယ်။စိတ်ထဲမှာသတိရလာပြီးဆိုရင်မကျဉ်းနိုင်ဘူး။အဲ့လိုမကျဉ်းနှံ့နိုင်တဲ့အတွက်ကြောင့်မို့တက်နဲ့တခါပြန်ချီတက်ပြန်ပြန်ချီတက်တဲ့အခါကလည်းကြတော့အဲ့ဒီမှာဒုတိယကျင်းမြတ်စွာဘုရားအလုံးဝိနည်းအများကိုကြည့်လိုက်တဲ့အခါကလည်းကြတော့အဲ့ဒီမိမိရဲ့ဆွေတော်မျိုးတော်တွေဒုက္ခရောက်တော်မယ်ရင်မြင်တော်မူလို့ဒုတိယကျင်းဒီတိုင်းပဲသွားပြီးတော့တာကိဝင်မင်းမျိုးတို့ရဲ့ပိုင်တဲ့နေမြေထဲမှာဘာအရေးအဝါသမှမရှိတဲ့လွင်တိကောင်ကြီးထဲမှာမြတ်စွာဘုရားသွားရောက်တရင်သုံးနေတယ်ဝိတ္တရူပမင်းသားရောက်လာတဲ့အခါကျတော့ဒီတိုင်းပဲသစ်ပင်အရေးတဲ့ဆွေမျိုးရဲ့အရေးဟာပို့ပြီးတော့အေးချမ်းနေလို့မြတ်စွာဘုရားမိန့်ရှိတဲ့အခါဝိတ္တရူပမင်းသားအဲ့ဒီမှာပြန်ပြီးတက်ကိုပြန်ခောက်ပြီးတော့တခါပြန်လှည့်သွားတယ်မြတ်စွာဘုရားပုံမှန်ကြည်ညိုမှုလေးစားမှုဘုရားပုံမှန်လေးစားတဲ့အတွက်ကြောင့်မို့မြတ်စွာဘုရားရှင်ရဲ့အဲ့ဒီဆွေတော်မျိုးတော်တွေကိုတခါနဲ့စိတ်ထဲမှာဘလောက်ပဲဒေါသဖြစ်ဖြစ်မြတ်စွာဘုရားပုံမှန်ကြည်ညိုလေးစားမှုနဲ့ပြန်ပြီးတော့တက်ခောက်ပြန်တယ်တန်တရားအချိန်သတိရပြန်တယ်သတိရတဲ့အချိန်ချက်ချင်းတက်နေတခါထွက်သွားတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားဆင်းရဲနေဘလို့မှငါကယ်လို့ရနိုင်တော့မှာမဟုတ်တော့ဘူးဆိုပြီးတော့အဲ့ဒီကြတော့မှမြတ်စွာဘုရားမကြွတော့တာဆိုလိုရင်းကတော့ဖြင့်ဘုန်းကြီးတို့ယောဂီများတက်ပင်အရေးတဲ့မိဘဆွေမျိုးတို့ရဲ့အရေးဟာပို့ပြီးတော့မအေးချမ်းမေဘူးလားမ
ှန်ပါ
ပါဘုရားကဲတစ်ခေါက်ပြန်ဆိုကြအောင်ဆိုတက်ပင်ရိတ်တဲ့မိဘရိတ်ဟာ
မိဘရ
ိ
တ်ဟာ
ပို့၍သာ
မ
ှန်စွာချမ်းသာသည
်
ဆိုကြည့်ပါကု ူမိမိတို့ဟာမိဘအရေးအောက်မှာနေကြရတဲ့တန်းငယ်သမီးငယ်တွေများဆိုရင်ဘာမှပူပင်စရာမရှိဘူးအခုမိမိကိုယ်တိုင်လူကြီးအရာကနေနေရတဲ့ပုံကိုယ်ကြီးကြတော့တရားရိပ်သားကိုအေးအေးဆေးဆေးဝင်ကျင်ပေးမဲ့အိမ်မှုကိစ္စတွေလူမှုရေးကိစ္စတွေမရှိပေဘူးလား ရှိတော့တရားရိပ်သားကိုတရားအေးအေးဆေးဆေးအေးအေးချမ်းချမ်းအားထုတ်နေလို့ရပါမလားဗျာမရဘူးမိမရဲ့အရေးအောက်မှာနေရတဲ့ပုဂ္ဂိုလ်ကတော့ကိုယ့်ဟာကိုယ်အေးအေးဆေးဆေးပြန်ခြင်းမှပြန်လို့ရတယ်နေခြင်းသမတ်ဆက်နေလို့ရတယ်မိဘများကလည်းတရားအထုတ်နေတဲ့အတွက်ကြောင့်ခွင့်ပြုတယ်ဒါကြောင့်မို့မိဘရဲ့အရေးအာဝါတာအောက်နေရတာဟာဘာမှပူပင်စရာတော့ကမရှိတဲ့အတွက်ကြောင့်အင်မတန်မှအေးချမ်းနေနောက်မိဘများဆွေမျိုးများမရှိတော့တဲ့နောက်ပိုင်းမှလည်းပဲအမွေအနှစ်တွေပစ္စည်းဥစ္စာတွေရခဲ့တဲ့အတွက်ကြောင့်မိမိဘဝတသက်တာဒီပစ္စည်းဥစ္စာအမွေအနှစ်နဲ့ဆက်လင်းပြီးတော့ရောင်းဝယ်ပေါက်ကသွားမယ်ဆိုရင်တသက်တာလုံးချမ်းချမ်းသာသာနေလို့မရနိုင်ပေဘူးလားဗျာ။ဟေးဒါမိဘအရေးဟာပို့ပြီးတော့အေးချမ်းချမ်းသာနေ။နောက်တစ်ခါနံပါတ်နဲ့မိဘအရေးချမ်းသာတာတဲ့မိဘအရေးကိုခိုးလို့ရခြင်းဟာမိဘရဲ့အမွေဥစ္စာပစ္စည်းတွေရရှိပြီးတော့ချမ်းချမ်းသာသာဘဝတသက်တာမှာနေရမှတ်ပါလေ။သို့တော်လည်းပဲဒီပစ္စည်းဥစ္စာတွေဆိုတာရန်သူမျိုး၅ပါးနဲ့အမြဲတမ်းဆက်ဆံနေတယ်။ဘာတွေနဲ့ဆက်ဆံနေတယ်ရေနဲ့လည်းဆက်ဆံနေတယ်မီးနဲ့လည်းဆက်ဆံနေတယ်မင်းနဲ့လည်းဆက်ဆံနေတယ်သကိုးသမားနဲ့လည်းဆက်ဆံနေတယ်အမွေခံသားစုသမီးစုနဲ့လည်းဆက်ဆံနေတော့ဒီရန်သူမျိုး၅ပါးတစ်ပါးပါဖြစ်စည်းလိုက်ရင်ဒီပစ္စည်းဥစ္စာတွေမပြည့်စည်နိုင်ဘူးလားပြစည်းသွားပြီဆိုရင်မိမိမှာခြင်မဲ့လက်မဲ့ဖြစ်ပြီးတော့ဆင်းရဲဒုက္ခမရောက်နိုင်ပေဘူးလားဗျာဟုတ်ပါပါဗျာဟောဆရာသမားများရဲ့မေတ္တာရိပ်အောင်မှာဆရာသမားများရဲ့မေတ္တာရိပ်အောင်မှာခိုလုံပြီးတော့မိမိတို့ဟာစီးပွားရေးနဲ့သက်ဆိုင်တဲ့အတတ်ပညာတွေလက်မှုပညာတွေနှုတ်မှုပညာတွေအသက်မွေးဝမ်းကြောင်းပညာတွေပေါ့အဲ့လိုပညာရများကိုဆရာသမားများရဲ့မေတ္တာရိပ်အောင်မှာခိုလုံပြီးတော့မိမိသင်ကြားထားမဲ့တက်မြောက်နေမဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ကမိမိတတ်ထားတဲ့အဲ့ဒီအတတ်ပညာနဲ့ဘယ်နေရာဘယ်ရဘယ်ဒေသမှာသွားနေနေမိမိသင်ကြားတက်မြောက်ထားတဲ့အတတ်ပညာနဲ့ချမ်းချမ်းသာသာဘဝတသက်တာနေလို့မရနိုင်ပေဘူးလားဗျာမန
ိုင်ပါဘူးဗျာ
မိမိသင်ကြားတက်မြောက်ထားတဲ့ဒီအတတ်ပညာတွေကိုတော့သခိုးတည်းများရေမင်းမင်းစသည်တွေကဖြစ်စည်းလို့ဖြစ်စည်းနိုင်မှာမလားမပြည့်စည်နိုင်တော့ဘူးဘယ်ကုသတမယမှမပြည့်စည်နိုင်တော့ဘူးဒါကြောင့်ဒီအတတ်ပညာသည်ရန်သူမျိုး၅ပါးမပြည့်စည်နိုင်တဲ့အတွက်ကြောင့်မိမိသင်ကြားတက်မြောက်ထားတဲ့အဲ့ဒီအတတ်ပညာနဲ့မိမိဘဝတသက်တာမှာချမ်းချမ်းသာသာနေထိုင်ပြီးတော့သွားနိုင်နေဒါကြောင့်မိဘရဲ့အရေးတဲ့အဲ့ဒီဆရာသမားရဲ့အရေးကပို့ပြီးတော့ချမ်းသာတယ်တဲ့ကဲဆိုလိုက်မိဘရေးတဲ့ဆရာရေးဟာကိုယ်၍သာမှန်စွာချမ်းသာသည
်
မိဘရိပ်ထဲဆရာရိပ်ဟာကိုယ်၍သာမှန်စွာချမ်းသာသည
်
တကယ်စဉ်းစားကြည့်တော့မိဘရိတ်ကမွေးပစ္စည်းတွေရလို့ပို့ချမ်းသာတယ်ထင်ရပေမဲ့ယန္တမျိုး၅ပါးတပါးပါပစ္စည်းသွားရင်သွားပြီဘာမှကုန်းကောက်စရာမရှိတော့ဘူးကို့မှာအတတ်ပညာလည်းမရှိဘူးဆိုဒုက္ခရောက်တော့မှာပဲအဲတော့ဆရာသမားများရဲ့မေတ္တာရေးအောင်မှာကိုလုံပြီးတော့မိမိတို့သက်မွေးဝမ်းကြောင်းတတ်ပညာလေးနှုတ်မှုပညာလေးလက်မှုပညာလေးဆက်မှုပညာလေးဒီလိုပညာလေးတတ်မြောက်အောင်သင်ကြားထားတဲ့ပုဂ္ဂိုလ်များကတော့ဟောမိမိတတ်ထားတဲ့အဲ့ဒီအတတ်ပညာနဲ့ဘယ်ဘဝရောက်ရောက်ဘယ်ဒေသရောက်ရောက်ဘယ်အရာရောက်ရောက်ဒီပညာနဲ့မိမိအတ္တမွေးဝမ်းကြောင်းပြုပြီးနေထိုင်သွားရင်ဘဝတသက်တာချမ်းချမ်းသာသာနေလို့မရပေဘူးလားမရပါဘူး။ဒါကြောင့်မိဘရိတ်တဲ့ဆရာသမားရိတ်ကပူချမ်းသာတယ်တဲ့။နောက်တကအဲ့ဒီဆရာသမားရဲ့ရိတ်ကိုခိုလုံပြီးတော့နေရခြင်းဟာမိမိတတ်တာတဲ့အတ္တပညာနဲ့ရောက်ရအယတ္တိတ္တဒီမှာမိမိဘဝရဲ့ယတ္တိနှံရေးအတွက်ချမ်းချမ်းသာသာနေထိုင်နိုင်သွားတယ်ဆိုတာနေထိုင်နိုင်နေဆိုတာမှန်ပါတယ်တဲ့။သို့တော်လည်းပဲခွန်ကြီးတို့ဒီမှာနေထိုင်တဲ့မိမိတို့ရဲ့အရတေသတွေဟာမင်းအုတ်ချုပ်မှုအောက်ကနေလွတ်ကင်းပြီးတော့မင်းမဲ့ကြီးဖြစ်နေပြီဆိုရင်အဲ့ဒီနေရာမှာအုတ်ချုပ်မဲ့ပုဂ္ဂိုလ်မရှိဘူးဆိုရင်ကတော့ဖြင့်သူတလူငါတမင်းနဲ့အဲ့ဒီမှာစူပူတောင်းကြံထကြွနေကြမယ်ဆိုရင်မ မိမိတတ်ထားတဲ့အတတ်ပညာနဲ့လောကိုင်းစားတော့လို့ရပါဦးမလားဗျာဘယ်လိုမှချမ်းချမ်းသာသာနေလို့မရတော့အစိုးရမင်းများရဲ့အရေးအောက်မှာနေရပြီဆိုရင်တော့အစိုးရမင်းများရဲ့အာဏာဆက်ပြန့်နှံ့ရာနေရဒီသည်နေရဒေသအသီးသီးဟာအားလုံးအေးချမ်းသာယာပြီးတော့နေလိမ့်မယ်အဲလိုအေးချမ်းသာယာပြီးတော့နေတဲ့အခါကလည်းကြတော့ဟောအဲ့ဒီမှာမိမိတတ်ထားတဲ့အတတ်ပညာနဲ့ဘဝတသက်တာအေးအေးဆေးဆေးမိမိကိုယ်စီးပွားရေးလုပ်ငန်းတွေလုပ်မလားကြီးပွားရေးလုပ်ငန်းတွေလုပ်မလားပညာရေးတွေလည်းပဲဆုံးခန်းတိုင်အောင်သင်မလားစသည်ဖြင့်ပေါ့လေမိမိသင်ကျင်တဲ့အတတ်ပညာတွေကိုလည်းဆုံးခန်းတိုင်ထိအောင်သင်ကြားလို့မရနိုင်ပေဘူးလားမိမိတတ်ထားတဲ့အတတ်ပညာနဲ့လည်းပဲအေးအေးဆေးဆေးချမ်းချမ်းသာသာလုပ်ကိုင်းစားတော့လို့မရပေဘူးလားတကယ်လို့မင်းများရဲ့အုပ်ချုပ်မှုမရှိတော့ဘူးဆိုရင်မင်းမဲ့ကြီးဖြစ်သွားပြီဆိုရင်ကတော့မိမိတတ်ထားတဲ့အတတ်ပညာနဲ့လုပ်ကိုင်းစားတော့လို့ရပါဦးမလားမိမိတောင်ပုံရှုပ်ွယ်ရှုံးနဲ့ဟိုပြေးရဒီပြေးရဟိုပုံရဒီပုံရနေဆိုတော့ဟောဆင်းရဲဒုက္ခတွေမရောက်နိုင်ပေဘူးလားဗျာဒါကြောင့်အဲ့ဒီဆရာသမားရဲ့အရေးတဲ့မင်းရဲ့အရေးကပို့ပြီးတော့မချမ်းသာပေဘူးလားမချမ်းသာပါဘူးဗျာပို့ပြီးတော့ချမ်းသာတယ်ကဲဆိုလိုက်ဆရာရေးတဲ့
ဆရာရေးတဲ့
မင်းအရေးဟာ
မင်း
ပို့၍သာ
ပ
ို့၍
သာ
မှန်စွာချမ်းသာသည
်
ဆရာရိတ်တဲ့
ဆရာရ
ိ
တ်တ
ဲ့မင်းအရေးဟာ
မင်းအရေးဟာ
ကိုရွေသာ
ကို
ရွေ
သာ
မှန်စွာချမ်းသာသည
်
ဆရာသမားရဲ့အရေးထက်မင်းအရေးဟာပူချမ်းသာတယ်မင်းအရေးကောင်မနေရတဲ့ပုဂ္ဂိုလ်ရေချမ်းချမ်းသာသာစီးပွားရေးလုပ်ငန်းတွေကြီးပွားအောင်တိုးတက်အောင်ဆောင်ရွက်ခြင်းသမားဆိုလည်းကြီးပွားအောင်တိုးတက်အောင်ဆောင်ရွက်လို့အေးအေးဆေးဆေးဆောင်ရွက်လို့မရဘူးလား
မရပါဘူ
းခင်ဗျာမိမိကအတတ်ပညာတွေသင်ကြားခြင်းနဲ့ဆိုရင်လည်းဒီအတတ်ပညာတွေကိုအေးအေးဆေးဆေးအေးအေးချမ်းချမ်းနဲ့အဲ့ဒီအတတ်ပညာတွေဆုံးခန်းတိုင်အောင်သင်ကြားလို့ရောမရပါဘူးလားဗျာအားလုံးအရေးအဝါဒမင်းရဲ့အရေးအောင်မှနေရပြီဆိုရင်တိုင်းပြည်အေးချမ်းသာယာနေတဲ့အတွက်ကြောင့်မိမိဆောင်ရွက်ခြင်းဓာတွေကိုဆောင်ရွက်လို့ရတယ်။အဲလိုဆောင်ရွက်လို့ရနိုင်တဲ့အတွက်ကြောင့်ဆရာသမားရဲ့အရေးတဲ့မင်းရဲ့အရေးကပို့ပြီးတော့အေးချမ်းနေ။နောက်တစ်ခါမင်းရဲ့အရေးကိုခိုးလုံရခြင်းဟာယခုဘဝမှာဘေးရန်အန္တရာယ်များကင်းပြီးတော့နေတဲ့အတွက်ကြောင့်ချမ်းချမ်းသာသာနေလို့ရတယ်မှတ်ပါတယ်တဲ့။ဘေးရန်အန္တရာယ်ကင်းနေတဲ့အတွက်ကြောင့်မိမိရဲ့ကြီးပွားရေးအတွက်စီးပွားရေးလုပ်ငန်းတွေတိုးချဲ့ပြီးတော့ဆောင်ရွက်ခြင်းတို့ဆောင်ရွက်လို့ရတယ်ကြီးလေကြီးပွားနိုင်တယ်အတတ်ပညာသင်ကြားလို့တဲ့ပုဂ္ဂိုလ်ကလည်းအေးချမ်းချမ်းနဲ့မိမိလိုချင်တဲ့ပညာတွေကိုတခါဆုံးခန်းတိုင်အောင်သင်ကြားနိုင်တယ်တက်မြောက်နိုင်တယ်တဲ့မှန်ပါတယ်တဲ့ချမ်းချမ်းသာသာမိမိနေရတာမှန်ပါတယ်တဲ့သို့တော့လည်းပဲမြတ်စွာအဲ့ဒီမင်းရဲ့အရေးအောက်မှာနေရတာဟာဒီတဘဝအတွက်ပဲတဲ့ဒီဘဝအတွက်ပဲတဲ့မြတ်စွာဘုရားရှင်ရဲ့တရားဒီဟူသောအရေးကိုခိုးလုံရခြင်းဟာဒီတရားရဲ့အရာတာကိုမိမိကကိုယ်တိုင်ယခုဘဝမှာလည်းပဲရှုမှတ်ပွားများအားထုတ်ရင်ဓမ္မရတ္တဆိုတဲ့တရားအရာတာကိုယ်တိုင်မခံစားရပြီဘူးလားခံစားရတယ်အခုမိမိတို့အခုအားထုတ်နေတဲ့တရားဟာမိမိရဲ့စိတ်တည်ကြည်မှုတမာရီတရားတွေထက်သန်အားကောင်းစွာရလာပြီဆိုရင်ဟုတ်တယ်ဥရိယဘယညာလောက်ရလာတဲ့ယောဂီပုဂ္ဂိုလ်ဟာဥရိယဆိုတာဖြစ်တာဘယဆိုတာပြက်တာဖြစ်မှုနဲ့ပြက်မှုကိုသိတဲ့ညာမျိုးအဆင့်လောက်ရောက်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဓမ္မပီတိဓမ္မရတ္တတရားရဲ့အရာတာတွေကိုကိုယ်တိုင်ခံစားရဓမ္မပီတိနှစ်သိမ့်ဝမ်းမြောက်မှုတွေကိုတခါတဲ့ကြက်သိမ်းမွန်းခြင်းတွေတစ်ဖြန်းဖြန်းထလာအောင်ပီတိတွေဖြစ်ရတကယ်ကိုတရားရဲ့အရာသာအေးချမ်းနေတဲ့သောကပရိဒေဝကိုစင်းရဲ့စိတ်စင်းရဲ့လုံးဝလွတ်ကင်းပြီးတော့အေးချမ်းတဲ့အရာသာကိုကိုယ်တိုင်ခံစားရတယ်။ယနေ့လိုမိမိလက်တွေ့အနေအားဖြင့်လည်းပဲမိမိဒီတရားအရေးကိုခိုးလုံပြီးတော့ဒီတရားကိုအားထုတ်နေခြင်းအားဖြင့်တရားရဲ့အရာသာကိုယခုဘဝမှာလည်းပဲချမ်းချမ်းသာသာခံစားရတယ်။ဒီလိုတရားတွေအားထုတ်သွားတဲ့အတွက်ကြောင့်မို့နောင်ဘဝများမှာလည်းပဲငရေတိရစ္ဆာန်ပြိတ္တာအတုရကေဆိုတဲ့အပယ်လေးပါးကလွတ်မြောက်ပြီးတော့ချမ်းသာစွာမနေရပေဘူးလားမနေရပါဘူးဗျာတကယ်ပါရမီတူရှိတဲ့ပုဂ္ဂိုလ်ဆိုရင်ဝိပဿနာဉာဏ်နဲ့အစင်းစင်တက်ပြီးမဲ့အစင်းစင်ဘူအစင်းစင်ဆက်ရောက်ပြီးကိလေသာအာသောကုန်ခန်း ယဟနာဖြစ်ပြီးတော့ဆင်းရဲခတ်သိငြိမ့်တဲ့နိဗ္ဗာန်ချမ်းသာတိအောင်မရနိုင်ပေဘူးလားဗျာ
။
ဒါကြောင့်မင်းရဲ့အရေးအောက်မှာနေရတာဟာမိမိဘေးရန်အန္တရာယ်ကင်းပြီးတော့ဘဝဒီတဘဝတသက်တာမှာပဲချမ်းချမ်းသာသာနေရတယ်။မြတ်စွာဘုရားရှင်ရဲ့တရားအရေးအောက်မှာခိုလုံရတဲ့ပုဂ္ဂိုလ်ကတော့ဖြင့်ယခုဘဝမှာလေဒီတရားအထုတ်နေစဉ်မှာတရားရဲ့အရာတာကိုမခံစားရပြီဘူးလားတရားရဲ့အရာတာကိုအေးချမ်းတဲ့အရာတာတွေကိုငြိမ့်အေးတဲ့အရာတာတွေကိုကိုယ်တိုင်ခံစားရတယ်အဲ့လိုခံစားရုံနဲ့မဟုတ်ဘဲနဲ့ဒီဘဝတွေမဟုတ်ဘဲနဲ့ဟောနောက်တမလွန်ဘဝမှာလေပဲငရေတိစ္ဆန်ပြိတ္တာအတုရကဲဆိုတဲ့အပယ်၄ပါးလွတ်ကင်းပြီးတော့ချမ်းချမ်းသာသာမနေရပြီဘူးလား ဘာမီးပြည့်စုံရင်ဆင်းရဲငြိမ့်တဲ့နိဗ္ဗာန်ထိအောင်မျက်မှောက်မပြုတ်နိုင်ပြီဘူးလားဒီတော့မင်းရဲ့အရေးတဲ့တရားအရေးကပို့ပြီးတော့မချမ်းသာပြီဘူးလား ကဲဆိုလိုက်မင်းအရေးတဲ့တရားအရေးဟာကိုယ်၍သာမှန်စွာချမ်းသာသည
်
မင်းအရေးတဲ့တရားအရေးဟာကိုယ်၍သာမှန်စွာချမ်းသာသည
်
ဆိုအန္တရာယ်တွေမရှိဘူးကင်းရှင်းတယ်ဒါကြောင့်မို့မိမိမှာချမ်းချမ်းသာသာနဲ့ဇီဝရေးလုပ်ငန်းဆောင်ရွက်ရင်းနဲ့ချမ်းချမ်းသာသာဆောင်ရွက်နိုင်တဲ့ပညာရေးတွေမိမိဆောင်ရွက်ရင်းနဲ့ပညာရေးတွေဆုံးခန်းတိုင်အောင်ဆောင်ရွက်နိုင်တယ်ဒါကြောင့်မင်းရဲ့အရေးအောက်မှာနေခိုလုံနေရတာဟာချမ်းသာတယ်ဆိုပေမဲ့တဘဝအတွက်ပါပဲမြတ်စွာဘုရားရှင်ရဲ့တရားတော်ကတော့ဖြင့်ဒီဘဝမှာလည်းပဲတရားအရသာဒုတွေတွေ့သည့်ပြီးတော့မချမ်းသာပေဘူးလား
ချမ်းသ
ာပါဗျာ။နောက်တမလွန်ဘဝမှာလည်းအပယ်ဆင်းရဲကင်းပြီးတော့မချမ်းသာပေဘူးလား
ချ
မ်းသာပါဗျာ။ပါရမီပြည့်စုံတဲ့ပုဂ္ဂိုလ်ဆိုရင်ဆင်းရဲငြိမ့်တဲ့နိဗ္ဗာန်တည်းအောင်မျက်မှောက်ပြုတ်ပြီးတော့မချမ်းသာနိုင်ပေဘူးလား
ချမ်းသ
ာပါဗျာ။အခုမိမိတို့တရားတွေလက်တွေ့ကိုယ်တိုင်အားထုတ်ပြီးတော့နေကြတယ်။အဲလိုနေကြတဲ့အထက်မှာယောဂီပုဂ္ဂိုလ်များဒီလိုချာချာရိုးရိုးတည်တည်နဲ့ဆရာသမားညွှန်ကြားတဲ့အတိုင်းသာလိုက်နာပြီးတော့စူးစူးဆိုင်ဆိုင်ရှုမှတ်တဲ့ပုဂ္ဂိုလ်ရိုးရိုးတည်တည်ရှုမှတ်တဲ့ပုဂ္ဂိုလ်ဆိုရင်ထိုင်ပြီးရှုမှတ်နေစဉ်မှာရှုရအာယုံလေးပေါ်မှာရှုစိတ်လေးဆွဲမြဲစွာကံပြီးတော့တည်နေတဲ့အချိန်လေးမှာဆိုရင်ခန္ဓာကိုယ်ကြီးကအောက်ကကျန်းကနေပြီးတော့လွန်ပြီးတော့အပေါ်ကိုကြွနေတဲ့သဘောမျိုးထင်ပြီးတော့ချမ်းသာနေတယ်နောက်ပြီးတော့မိမိရဲ့ခန္ဓာကိုယ်ကြီးဟာဘာမှဝေဒနာတွေရဲ့လို့ထင်ရှားစွာမရှိတော့ဘဝဉာဏ်တစ်ခုလုံးဟာလည်းအာလုံးတိတ်ဆိတ်ပြီးတော့မိမိရှုမှတ်တဲ့အာယုံလေးပေါ်မှာပဲမိမိစိတ်ကလေးကတည်ပြီးတော့အေးချမ်းနေတယ်အဲ့ဒီအချိန်မျိုးမှာဘုန်းကြီးတို့သောကရီပရိဒေဝရီတာဘူးသမီးဘူးပစ္စည်းဘူးဆိုရဲအဲ့ဒီအပူသောကရီဝင်နိုင်သေးရဲ့လားအဲ့ဒီအချိန်လေးမှာမိမိရဲ့ဒီစိတ်ထဲမှာရှုမှတ်တဲ့အာယုံလေးပေါ်မှာရှုစိတ်ကလေးပဲကတ်တီးနေတဲ့အတွက်ကြောင့်မို့အေးချမ်းနေတဲ့အရာသာကိုယ်တိုင်းမခံစားရပြီဘူးလားဘဝဉာဏ်တစ်ခုလုံးကိုအလုံးတိတ်ဆိတ်ပြီးကိုတယောက်တည်းပဲဘယ်နေရာရောက်နေမှန်းတောင်မသိဘူးဘယ်အချိန်ရောက်နေမှန်းလည်းမသိဘူးဘယ်နေရာမှလည်းမသိဘူးကို့မှာအချမ်းနေတာတွေ့ရလိမ့်မယ်ဒါဓမ္မရဲ့ရတ္တပဲတခဏလေးမိမိတမာရီလေးဖြစ်တဲ့အချိန်လေးမှာဒီလိုတခဏလေးတခဏလေးခံစားရဒါစိတ်တဝိဝေကစိတ်တည်အချမ်းသွားတဲ့သဘောကိုခံစားလိုက်ရတယ်ဒါထိုင်ပြီးရှုမှတ်နေစဉ်မှာလည်းမဟုတ်ဘူးဈဉ္ညာလျှောက်ပြီးရှုမှတ်နေတဲ့ပုဂ္ဂိုလ်မှလည်းအဲ့ဒီတရားအရသာတို့ကိုကိုယ်တိုင်ခံစားရလိမ့်မယ်ကျိုးဇင်းညာအာယုန်ထဲမှာမိမိရဲ့ရှုစိတ်ကလေးဆွတ်ဆွတ်မြဲမြဲကတ်တည်နေတဲ့အခါကတ်တည်နေပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာခြေထောက်ရေလိုလည်းမထင်ရှားတော့ဘူးဘာမှမထင်ရှားတော့ဘူးရွေ့နေတဲ့သဘောတွန်းလိုက်တဲ့သဘောဆွဲလိုက်တဲ့သဘောအဲ့ဒီသဘောပဲစက်ကနေပြီးတော့တခါလဲဟိုဘိုင်းစကယ်လေးကိုမောင်းပြီးတော့ဆက်နှုတ်လွတ်လိုက်တဲ့အတိုင်းပဲသူ့ဟာသူပဲတခါလဲသူ့ဟာသူတွေ့ချင်းတွေ့ချင်းတွေ့ချင်းတွေ့ချင်းနောက်ကတွန်းလိုက်သလိုရှိကဆွဲလိုက်သလိုနောက်ကတွန်းလိုက်သလိုရှိကဆွဲလိုက်သလိုနောက်ပြီးတော့ကြွလာတဲ့ခါမှလည်းတွေ့ပြီးတွေ့လှမ်းလိုက်တဲ့ခါမှလည်းတွေ့ပြီးတွေ့ချမ်းလိုက်တဲ့ခါမှလည်းတွေ့ပြီးတွေ့နဲ့အဲဒီမှာတွေ့ရွေ့နဲ့ရွေ့ရှားနေတဲ့သဘောပဲသူ့ရဲ့တဏ္ဍာမှာသိတော့တယ်ဘာမှမသိတော့သူ့မှဝန်းကျင်မှာဘသူတွေဘလို့ရှိနေတယ်ဆိုတာလည်းမသိတော့ဘူးဘယ်ချင်းရောက်နေတယ်ဆိုတာလည်းမသိတော့ဘူးသူဟာရှုမှတ်နေရင်းနဲ့အဲဒီရှုရအာယုန်လေးပေါ်မှာပဲသူစိတ်ကလေးသိနေတော့တယ်နောက်ပြီးတော့ကြွလာတဲ့ခါမှလည်းတွေ့ပြီးတွေ့လှမ်းလိုက်တဲ့ခါမှလည်းတွေ့ပြီးတွေ့ချမ်းလိုက်တဲ့ခါမှလည်းတွေ့ပြီးတွေ့နဲ့အဲ့ဒီမှာတွေ့ရွေ့နဲ့ရွေ့ရှားနေတဲ့သဘောပဲသူ့ရဲ့တဏ္ဍာမှာသိတော့တယ်ဘာမှမသိတော့သူ့မှာဝန်းကျင်မှာဘသူတွေဘလို့ရှိနေတယ်ဆိုတာလည်းမသိတော့ဘူးဘယ်ချင်းရောက်နေတယ်ဆိုတာလည်းမသိတော့ဘူးသူဟာရှုမှတ်နေရင်းနဲ့အဲ့ဒီရှုရအာယုန်လေးပေါ်မှာပဲသူစိတ်ကလေးသိနေတော့တယ်အဲ့ဒီအချိန်မှာသောကပိဒေဝစရဲအဲ့ဒီမှာစိတ်ဆင်းရဲမှုဆိုတာတွေဝင်နိုင်သေးရဲ့လားဗျာ လုံးဝဝမွေးနိုင်တော့ဒါဟာစိတ်ဉာဏ်မှုတမာရီလေးဖြစ်နေတဲ့အချိန်လေးမှာနော်ဝိပဿနာဉာဏ်နဲ့ယဉ်တန်နေတဲ့ပုဂ္ဂိုလ်ဆိုရင်ဒီတဲ့မကတရားရဲ့အေးချမ်းတဲ့အရာဓာတ်တွေမခံစားနိုင်ပေဘူးလားဗျာထိုင်ရင်ဖြစ်စေဈဉာဏ်လျှောက်ရှုမှတ်ရင်ဖြစ်စေရပ်မှတ်နေရင်လည်းဖြစ်စေမိမိရဲ့အိယာပေါ်မှာလျောင်းဆဲနဲ့မှတ်နေရင်ပဲဖြစ်စေဒီတရားအရာဓာတ်တွေကိုကိုယ်တိုင်ခံစားနိုင်ပါလေအိပ်ပျော်သွားတာလည်းမဟုတ်ဘူးနဲ့တခါတဲ့လူဟာအေးချမ်းတဲ့သဘောလေးကိုတခဏလေးတခဏလေးခံစားလိုက်ရတဲ့သဘောလေးလည်းပဲတွေ့ရပါလိမ့်မယ်ဒါကြောင့်တရားအရေးဟာအထုတ်နေစဉ်မှလည်းပဲဒီဓမ္မရတ္တဓမ္မပီတိဆိုတဲ့နှစ်သိမ့်ဝမ်းမြောက်မှုပီတိတွေဖြစ်ပြီးတော့တရားရဲ့အရာသာကိုခံစားနိုင်တယ်အေးချမ်းတဲ့အရာသာတကယ်လို့မိမိဟာဒီဘဝရယ်မဟုတ်ဘူးတမလွန်ဘဝပြောင်းသွားတဲ့အခါမှာကြတော့လည်းပဲမိမိအထုတ်ထားတဲ့ဝိပဿနာကုသိုလ်တွေကြောင့်အပယ်ဆင်းရဲတွေလွတ်ပြီးတော့လည်းချမ်းသာနိုင်တယ်ဘာရမီပြည့်စုံတဲ့ပုဂ္ဂိုလ်ဆိုရင်ဆင်းရဲငြိမ်းတဲ့နိဗ္ဗာန်မျက်မှောက်ပြုတ်ပြီးတော့လည်းပဲမချမ်းသာနိုင်ပေဘူးလားဒါကြောင့်အာလုံးအရေးအာလုံးတဲ့တရားအရေးဟာပို့ပြီးတော့မချမ်းသာပေဘူးလားဗျာ
။
ကဲဒီတော့နံပါတ်1ပြန်ပြီးစကြည့်ကြအောင်ဆို။တစ်ပင်အရေးဟာရောမချမ်းသာဘူးလား။မ
ချမ်းသ
ာပါဘူးဗျာ။ယခုလိုဘုရားတို့ယောဂီများနေပူတဲ့အချိန်ပေါ့အထက်ကလည်းပူအောက်ကလည်းပူအဲ့ဒီအချိန်လေးမှာသွားတဲ့ခရီးသွားတဲ့ပုဂ္ဂိုလ်ဟာတစ်ပင်အရေးကောင်းကောင်းအောင်ဝင်လိုက်ရင်ကိုရောစိတ်ရောချမ်းသာသွားတယ်မချမ်းသာပေဘူးလားဗျာ
။
အဲ့လိုချမ်းသာတယ်အဲ့ဒီသစ်ပင်အရေးချမ်းသာတာတဲ့မိဘဆွေမျိုးရဲ့အရေးကပိုလို့မချမ်းသာဘူးလား
ချ
မ်းသာပါဗျာမိဘအရေးအောင်မှနေရတဲ့ပုဂ္ဂိုလ်ဟာဘာပူတော့ကမှမရှိလို့ချမ်းသာတယ်တကယ်လို့မိဘများမရှိတော့ဘူးဆိုရင်လည်းမိဘရဲ့အမွေပစ္စည်းဥစ္စာတွေကိုအကုန်ရလိုက်တဲ့အတွက်ကြောင့်မို့ဒီအမွေပစ္စည်းတွေနဲ့ကုန်ရောင်းကုန်ဝယ်ပြုတ်လို့ပြီးတော့အေးအေးဆေးဆေးချမ်းချမ်းသာသာနေလို့မရပေဘူးလား ချမ်းသာပါဗျာအေးဒါကြောင့်မို့သစ်ပင်အရေးတဲ့ဘသူအရေးကပိုချမ်းသာတယ်ေဆွေမျိုးမိဘအရေးကပူချမ်းသာတယ်အဲ့ဒီဆွေမျိုးမိဘအရေးခိုးလုံရတဲ့အခါအမွေပစ္စည်းတွေဥစ္စာတွေရတဲ့အတွက်ကြောင့်ချမ်းသာတာမှန်ပေမဲ့သူဟာရန်သူမျိုး၅ပါးနဲ့အမြဲတမ်းဆက်ဆံနေတယ်ဟုတ်တယ်မဟုတ်လားဆန်သူမျိုး၅ပါးနဲ့ဆက်ဆံနေတဲ့အတွက်ကြောင့်မို့ရေကြောင့်ဖြစ်စေမီးကြောင့်ဖြစ်စေအားလုံးလောင်ကျွမ်းသွားပြီမင်းကဗန္တာဖြစ်သိမ့်သွားပြီဆိုရင်မင်းတို့ဒီပစ္စည်းဥစ္စာတွေအားလုံးပစ္စည်းသွားတဲ့အတွက်ကြောင့်မိမိမှချမ်းသာတာနေလို့ရပါမလားမရနိုင်ဘူး။ဟောဆရာသမားရဲ့မေတ္တာရေးအောင်မှခုလုံပြီးတော့အသက်မွေးဝမ်းကြောင်းပညာတွေကိုသင်ကြားထားတဲ့ပုဂ္ဂိုလ်တက်မြောက်ထားတဲ့ပုဂ္ဂိုလ်ကြတော့ဘယ်နေရာဘယ်ဌာနဘယ်ဒေသပဲရောက်ရောက်မိမိတတ်တဲ့အတတ်ပညာနဲ့မိမိဘဝကိုချမ်းသာအောင်နေလို့မရပေဘူးလ
ား။
ဒါကြောင့်မိဘအရေးတဲ့ဆရာသမားရဲ့အရေးကပို့ပြီးတော့မချမ်းသာပေဘူးလ
ား
။နောက်တစ်ခါဆရာသမားရဲ့အရေးတဲ့ဘသူအရေးကပို့ချမ်းသာတယ်ေမင်းတို့ရဲ့အရေးမိမိဆရာသမားထံကနေတတ်ပညာတွေသင်ထားတယ်ဟုတ်တယ်ဒါပေမဲ့ဒီသင်ထားတဲ့အတတ်ပညာတွေဟာတိုင်းပြည်အေးချမ်းနေမှသာဒီပညာတွေနဲ့အသုံးချလို့ရတာတိုင်းပြည်ကစူပူပြီးတော့ပုံကြွနေလို့ရှိရင်မိမိတတ်ထားတဲ့အတတ်ပညာတွေနဲ့လောကန်စားတော့လို့ရပါမလားမရပါဘူ
း
မိမိကိုယ်တိုင်းမျိုးဟိုပြည်ဒီပြည်ဟိုပုံဒီပုံနဲ့ပုံနေရတာဘာမှလုပ်လို့ကိုမရတော့ဘုန်းကြီးတို့ဟိုမှာ88အရေးခင်ကိုပြန်ပြီးကြည့်လိုက်ပေါ့ဗျာဒါတွေ့ဘူးတဲ့ပုဂ္ဂိုလ်ကြုံဘူးတဲ့ပုဂ္ဂိုလ်တွေဆိုရင်အဲ့ဒီကျင်းလုံးကဘာလို့ကင်းလို့မှမရတော့အဲ့ဒါဘာကြောင့်လဲဆိုတော့ဟောမင်းရဲ့အရေးကင်းကွာသွားလို့အဲ့လိုမင်းရဲ့အရေးကင်းကွာသွားတဲ့အခါကျတော့ဟောဘသူတူတူငါတမင်းနဲ့လှုပ်ချင်ရလှုပ်နေကြတဲ့အတွက်ကြောင့်ကိုယ့်အိမ်ထဲကကိုယ်တောင်မထွက်ရတော့အဲ့လိုအခြေအနေမျိုးရောက်သွားတယ်ဟောအစိုးရမင်းများရဲ့အရေးအောက်မှာနေရတော့ပြည်တွင်းရန်သူလည်းပဲကြောက်စရာမလိုပြည်ပရန်သူလည်းပဲကြောက်စရာမလိုအစိုးရမင်းများဟာအားလုံးဘင်းရန်အရယ်တွေကင်းအောင်ပြည်သူပြည်သားတွေကိုစောင့်ရှောက်ပေးတယ်။အဲဒီအခါကျတော့ဟောစီးပွားရေးလုပ်ငန်းတွေအေးအေးဆေးဆေးလုပ်မယ်ဆိုရင်တကယ့်ကိုတစ်ထည့်ကြော်ကြီးဖြစ်နိုင်တယ်လို့ပညာရေးတွေကိုလည်းမိမိတို့အေးအေးချမ်းချမ်းနဲ့သင်ကြားမယ်ဆိုရင်ဆုံးခန်းတိုင်အောင်အေးအေးဆေးဆေးတက်မြောက်အောင်မသင်ကြားနိုင်ပေဘူးလား။မသင်ကြားနိုင်ပါဘူး။ဒါကြောင့်ဆရာသမားရဲ့အရေးတဲ့မင်းရဲ့အရေးကပို့ပြီးတော့မချမ်းသာပေဘူးလား။ကဲနောက်တစ်ခါအဲ့ဒီမင်းရဲ့အရေးဟာဒီတဘောအတွက်ပဲ။ဘင်းရန်အရယ်ကင်းကင်းနဲ့မိမိဒီဘောမှာတော့ဖြစ်မိမိရဲ့ပညာရေးစီးပွားရေးစသည့်ကျမ်းမာရေးအကုန်လုံးဆောင်ရွက်လို့ရတဲ့အတွက်ကြောင့်ချမ်းသာပါတယ်ထို့သောနောက်တမလွန်ဘဝအတွက်တော့ဘာမှအမှတ်ခံချက်မရှိဘူးမြတ်စွာဘုရားရဲ့တရားအရေးအောက်မှာခိုလုံရတဲ့ပုဂ္ဂိုလ်ကတော့အခုအားထုတ်နေတဲ့အခါမှာလည်းပဲအခုရဲ့တမာရီတွေရလာလို့ရှိရင်အခုပဲအေးချမ်းနဲ့ရတာကိုယ်တိုင်းမခံစားရပါဘူးလားဒီဘဝရင်အားထုတ်ဒီဘဝနဲ့ချမ်းသာတယ်ဒီဘဝမှာခံစားရတဲ့တရားရေးကဟောဒီတရားအရေးကဒီဘဝတွေမဟုတ်ဘဲနဲ့တမလွန်ဘဝထိအောင်လည်းပဲအပယ်ဆင်းရဲလို့ပြီးချမ်းသာနိုင်တယ်နိဗ္ဗာန်မျက်မှောက်ပြုတည်တည်အောင်လည်းချမ်းသာနိုင်တယ်ဆိုတော့အာလုံးအရေးတဲ့ဘယ်အရေးဟာပူချမ်းသာတယ
်
ဒီဒါလေးကိုဘုန်းကြီးတို့ဒီမှာဆောင်ပုတ်လင်္ကာလေးရေးထားတယ်အဲ့ဒါလေးဆိုကြရအောင်တစ်ပင်အရေ
း
ဆွေမျိုးရိတ်နှင
်
မိရိတ်ဖရိတ်
ဆရာရိတ်တို့
မင်းရဲ့အေးစွာ
ရ
ှင်စင်သာဤဟောသူတဲ့သူအစင်းစင်းနော်တစ်ပင်ရိတ်တဲ့ဆွေမျိုးမိဘအရေးကပူအေးချမ်းနေဆွေမျိုးမိဘအရေးတဲ့ဆရာအရေးကပူအေးချမ်းနေဆရာအရေးတဲ့မင်းအရေးကပူအေးချမ်းနေအစင်းစင်းသာတယ်ပြန်ဆိုမယ်တစ်ပင်အရေး
ဆွေမျိုးရိတ်နှင
်မိရိတ်ဖရိတ်
မ
ိ
ရ
ိ
တ
်
ဖ
ရိတ်ဆရာရိတ်တို့
ဆရာရ
ိ
တ်တ
ို့မင်းရိတ်အေးစွာ
မင်းရ
ိ
တ်အေးစွာ
စင့်စင်သာဤ
စင
့
်စင်သာဤ
โทมาแทบเป็นโท
มา
แทบเป็นญาศีพยาญา
ศ
ีพยาขอจาไม่หน่วย
ข
อจาไม่หน่วยธรรมเสยยิตตาโคหลงบาลิยโค
ห
ลงบาลิยล
้
นสวาปุพิล้นส
ว
าปุพิกินสินเวทีกินสินเว
ท
ีฉันเอยิ่งใหญ
่
ยิ่งกองดีฉันเอยิ่งใหญ่ยิ่งกองดีโทมาแทบเป็นธรรมเสยยิตตาธรรมเสยยิตตา
โค
หลงมาลิยโคหล
งมาล
ิ
ย
ล้นสวาปุพิล้
นสวาป
ุ
พ
ิกินสินเวที
กินส
ิน
เวท
ีฉันเอยยิ่งใหญ่ยิ่งกองดี
ฉ
ัน
เอยย
ิ่
งใหญ
่
ย
ิ่
งกองด
ีสากะเปลี่ยนกล่าวเมติเปอยิ่งติเปอยิ่งสวยเมียวยิ่งหนิมีไยทะไยมีไยทะไยเสยาไยโตเสยาไยโตมีไยเอซวามีไยเอซวาสิ้นสิ้นตาอีสิ้นสิ้นตาอี
โ
ทมาแทบเป็นโทมาแ
ท
บเป็นญาศีพยาญา
ศ
ีพยาขอจาไม่หน่วย
ขอจาไม
่
หน
่
วย
ธรรมเสยไยตาโคลงบาลิย
โคลงบาล
ิยธรรมเสยยิตตาဆိုတာအခုတရားစက်တရားยิตตาအောက်မှာဝင်ပြီးတော့တရားတွေအားထုတ်နေပါလျင်လို့ဆိုလိုပါတယ်ဓမ္မစေยิตตา
ธ
รรมเสยยิตตาโคลงบาลิย
โคลงบาล
ิ
ย
ล้นสวาปุพิ
ล้นสวาป
ุ
พ
ิกินสินเวที
ก
ิน
ส
ิน
เวท
ีฉันเอยิ่งใหญ่ยิ่งกองดีကဲဒါလေးစူကြည့်စမ်းပါဦးများတစ်ပင်အရေးဆွေမျိုးရိတ်နဲ့မိရိတ်ဖရိတ်ဆရာရိတ်တို့မင်းရိတ်အေးစွာစင့်စင့်သာဤထိုမှာထက်ပင်ညရှင်ဖရာဟောကြားမိွယ်ဓမ္မစေရိတ်သာခေါ်လုံးပါလျင်လွန်စွာပုပေကင်းစင်ဝေသည်ချမ်းအေးရိတ်ငြိမ်ရိတ်ကောင်းသည်နောက်တစ်ခါတစ်ပင်အရေးအလုံးအရေးတဲ့တရားရိပ်တာတရားရိပ်တည်တာလည်းရင်ပါလေအေးချမ်းဆုံးပါပဲချမ်းသာဆုံးပါပဲဟုတ်တယ်မို့လားသစ်ပင်ရိပ်ဟာလည်းသူ့အရေးရဲ့သူ့ရဲ့အရှင်ဝါယချမ်းသာတဲ့လောက်ချမ်းသာပါတယ်သို့တော့မိဘရိပ်လောက်တော့ချမ်းသာပါမလား မိဘရိပ်ဟာလည်းပဲချမ်းသာတဲ့လောက်ချမ်းသာပေမဲ့ဆရာသမားရဲ့မေတ္တာရိပ်အောင်ခိုးလုံပြီးတော့တတ်ပညာလေးနဲ့မိမိဘဝရည်တည်နိုင်မှုကပို့ပြီးတော့မချမ်းသာပေဘူးလားအဲ့ဒီဆရာသမားရဲ့အရေးတဲ့မင်းအရေးကပို့ပြီးတော့မချမ်းသာပေဘူးလား
မ
င်းရဲ့အရေးတဲ့ဘသူရဲ့ကပို့ချမ်းသာတယ
်
ဒါကြောင့်တရားအရေးတည်တာအချမ်းသာပါသည်ချမ်းသာပါသည်ဟုတ်တယ်မို့လားဒါကြောင့်မိမိတို့ဟာတကယ်ချမ်းသာစေချမ်းသာမှန်ကိုတကယ်လိုချင်ရင်ဘယ်အရေးကိုဝင်ခိုးရမလဲ
တ
တရားရိပ်ကိုခုတ်လုံပြီးတော့အဲ့ဒီတရားတွေကိုနှလုံးသွင်းရှုမှတ်ပွားများအားထုတ်သွားလို့ရှိရင်ဒီဘဝမှာရောမချမ်းသာဘူးလားချမ်းသာပါတယ်ဗျာတမလွန်ဘဝမှာရောပဲဆင်းရဲခြင်းမချမ်းသာနိုင်ပေဘူးလ
ား
ပါတယ်ဗျာပါရမီပြည့်စုံလို့ရှိရင်ဆင်းရဲငြိမ်းတဲ့နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ပေဘူးလား ချမ်းသာပါတယ်ဗျာဒါကြောင့်ဘယ်အရေးဟာအချမ်းသာဆုံးလဲဒါကြောင့်ဒုက္ခရုခန္တာဆာယဝတရောညာတိမာတာပိတုတရောတသရိယောရိညောတရောဗုဒ္ဓတာနိကတာဒုက္ခန္တာအတ္တပိဆာယဝအယိတ်တိလျင်ဒုက္ခချမ်းသာလဘာပိဤတရောတို့အတ္တပိအယိတ်ချမ်းသာတိထေညာတိမာတာပိတုဆွေမျိုးမိဘတို့ဤဆာယအယိတ်တိဒုက္ခချမ်းသာဘာပိဤတရောတို့ဆွေမျိုးမိဘတို့ဤအယိတ်ချမ်းသာတိထေအာစရိယောဆရာသမားတို့ဤဆာယအယိတ်တိဒုက္ခပို၍ချမ်းသာပါ၏။တရောတို့ဆရာသမားယိတ်တို့ဤဆရာသမားဤအယိတ်ချမ်းသာတိထေရိညောဆိုးရမင်းတို့ဤဆာယအယိတ်တိဒုက္ခပို၍ချမ်းသာပါ၏။တရောတို့ဆိုးရမင်းတို့ဤအယိတ်ချမ်းသာတိထေဗုဒ္ဓတံမြတ်စွာဘုရားရှင်ဤဆာယယိတ်ဟုဆိုအပ်သောတရားတော်သည်အနေကတံများသောပြားအဖြင့်ဒုက္ခချမ်းသာပါပေ၏ဣတိဤသို့အဝေါစကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တရီ